ချင်းပြည်နယ်ပလဝါမြို့နယ်မှာပထမဆုံးကိုဗစ်ရောဂါပိုးကူးစက်သူအတည်ပြုလူနာတချို့ရှိခဲ့ပြီးနောက်ဆွေးရည်မှုတွေထပ်ပေါ်လာနေတဲ့အထက်ကျန်းမာရေးဆက်ရှောက်မှုအားနည်းတဲ့စစ်ကြောင်စခန်းတွေကဒုက္ခတွေတွေလည်းပါဝင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါမြန်မာနိုင်ငံကအနာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနိုင်တဲ့အန္တရာယ်တွေအတွက်ကျန်းမာရေးတာဝန်ရှိသူတွေတတိပေးနေချိန်မှာပဲချင်းပြည်နယ်ပလဝါမြို့နယ်မှာပထမဆုံးကူးစက်သူ၄ယောက်ကိုအတည်ပြုလိုက်တာပါရောဂါကူးစက်ခံနေရကြောင်းမနေ့တုန်းကပဲအတည်ပြုလိုက်တဲ့လူနာဟာကပ်ရောဂါကူးစက်မှုအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းကပြန်လာသူတွေဖြစ်တယ်လို့လည်းပလဝါမြို့နယ်ကျန်းမာရေးဌာနဦးစီးမှုဒေါက်တာစိုးတက်ဝင်းကပြောပါတယ
်သူတို့ကစုစုပေါင်း9ယောက်ပြန်လာတာကြခဏယောက်ကျန်လာတာခဏယောက်လုံးကိုစစ်တာမှာအဲဒီဒီယောက်က positive ဖြစ်တာပေါ့နော်အဲဟုတ်တယ်ပထမဆုံးများဟုတ်ကိုယ်တိုင်ရစစ်လိုက်လို့သာ positive တွေ့တာပေါ့နော်ဟုတ်လက္ခဏာရှိလို့စစ်တာတော့မဟုတ်ဘူးများ
ကိုယ်ဆက်မှုအတူတူလူနာတွေနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုလည်းအသွာလံကတ်တက်ပြီးယောဂါရှိမရှိစစ်ဆေးသွားမယ်လို့ဒေါက်တာစိုးတက်ဝင်းကပြောပါတယ်ဟုတ်ပြောတတ်တမှုနှိမ့်ကြပြီးလမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ချင်းပြည်နယ်မှာပထမဆုံးအကြိမ်ကိုဗစ်ကူးစက်သူအတည်ပြုခဲ့ပြီးနောက်ယောဂါကူးစက်မှုအန္တရာယ်ကိုဆွေးရင်မှုတွေလည်းထပ်ပေါ်လာပါတယ်။အေးအေးရောခါလက်နက်ကအဖွဲ့နဲ့တတ်မတော်ကြားတိုက်ပွဲတွေကြောင့်တန်းကြောင်နေရတဲ့စစ်ကြောင်စခန်းတွေအများအပြားကြားမှာလည်းယောဂါကူးစက်မှဆွေးရင်နေကြတာပါ။ယောဂံတွေတမကဒုက္ခတွေတွေကြမှာပါယောဂကုသမဲ့အန္တရာယ်ကိုစိုးရိမ်နေကြတာလို့လဲပလဝမြို့မှာခိုလုံနေတဲ့သိဆောင်ဒုက္ခတွေဥတင်ဦးကပြောပါတယ
်ဒီမျိုးလူမျိုးသားအပါဝင်ကျွန်တော်တို့ဆွေးနွေးဆောင်ပြည်သူတွေကလည်းနည်းနည်းထိတ်လန့်နေကြတာပေါ့ဒီယောဂဘယ်လိုဖြစ်လာမလဲဆိုတော့စိုးအတားကြီးစိုးရိမ်တာပေါ့အမိုက်ဘာလို့လဲဆိုရင်ဒီဘက်မှာကတကယ်လို့များဖြစ်လာမယ်ဆိုရင်ဒီကလေးဖြစ်လာမယ်ဆိုရင်မလွယ်ဘူးလို့ကျွန်တော်တို့ကစိတ်ဆောင်စခန်းမှာနေရဆိုတော့ကျွန်တော်တို့က6ပေလုံးလုံးမကွာနိုင်ဘူးလေအမရေ
ဒုက္ခတဲ့စခန်းတွေမှာကျန်းမာရေးဆောက်ရှောက်မှုအားနည်းပြီးစုပြုံနေထိုင်ကြရတဲ့အတွက်ရောဂါကူးစက်မှာကိုစိုးရိမ်နေတယ်လို့လည်းအကူအညီပေးနေသူတူကပြောပါတယ
်ဟိုအခု3ပေအကွာတော့ရှိတာပေါ့နော်ယာယီတဲဆောင်ကျွန်တော်တို့ဆောက်ထားတဲ့ဟာတွေရတော့အဲ့တော့3ပေအကွာစီရတော့လုတ်ထားတာပေါ့နော်ဒါနဲ့လေအဲ့ဒီမှာတစုတစ်ခဲကြီးနေတာချက်ပြုတ်တာပါညာဆိုရင်တနေရာလေးမှာဒီလိုစုမှုမှချက်ရတာကိုအဲ့တော့နည်းနည်းလေးတော့ခုနလိုဖြစ်နိုင်ချေရတော့ဖြစ်ပြီဆိုရင်တော့အကုန်လုံးတော့မလိုဘူးပေါ့နော်အဲကုဆက်လေကူရပေါ့နော်အဲ့လိုလေးတော့ဖြစ်မှာပေါ့
လက်နက်ကင်ပြိပခါတွေကြောင့်ပလဝမြို့နယ်မှာခိုလုံနေကြသူတပေါင်းကျော်ရှိနေတယ်လို့လည်းဒေသခံအကူအညီပေးရအဖွဲ့တစ်ခုဖြစ်တဲ့ဖူမီချင်းမျိုးနိုင်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီကခန့်မှန်းထားပါတယ်ပလဝမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးအောင်လောဟာကတော့စိတ်ဆောင်ဒုက္ခတဲ့စခန်းတွေမှာယောဂါကူးစက်မှုကာကွယ်ရေးအစီအမံတွေနဲ့လိုအပ်တဲ့ပစ္စည်းထောက်ပံ့ထားတယ်လို့ပြောပါတယ်
။တက်ခွဲဆောင်ပေါ်ပြီးစီကန်တင်းလေးပေါ်ပြီးသမျိုးဖွဲ့ထားတာရှိတယ်။ဒီဒီကက်စခန်းလိုက်သူခေါ်ပြီးမှသူဖွဲ့ဆောင်ဆောင်လို့ဒီမထွက်ဖို့တော့ပြင်ထွက်လည်းပဲနေရာဟောပေါ့အဲ့လက်ကြည့်ဖို့ပြင်မှစတင်ပြီးမှအပြင်ထွက်ဖို့ကြရောင်းလည်းပဲလက်ကြည့်ပြီးမှနေဦးသေးပြန်ဝင်ဖို့အတိဒီကတော့အင်ဂျင်မထွက်ကြဘူးလို့အဖင်းနဲ့အင်ဂျင်မထွက်ဘူးတော့ဒီတော့ဒီလားဆိုလည်းအဲဒီတို့တရားနှုံးရဲ့ဖြစ်မနေသွားမယ်ဆိုသွားဖို့အဲ့ဒါကြီးကအကုန်လုံးအခုစီကန်ချက်နဲ့ညီနေထိုင်ဖို့မှာကြားပြီးပါလိမ့်မယ်
မြန်မာနိုင်ငံအပေါ်နိုဝင်ဘာလ၈ရက်နေ့ကရွေးကောက်ပွဲတွေကျင်းပခဲ့ရမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံခဲ့မှုတွေရှိခဲ့တာကြောင့်ကပ်ရောဂါကူးစက်မှုတွေတိုးလာနိုင်တဲ့အန္တရာယ်ကိုသတိထားဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိသူတွေကလည်းသတိပေးထားပါတယ်ကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းအထိသတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ1600ကျော်နဲ့ကူးစက်သူအတည်ပြုလူနာ9400ကျော်ရှိပါတယ်ချင်းကျွန်မအာကနွန်ပါ VOA.com သတင်းပေးပို့ထားတာဖြစ်ပါတယ်